ဒီမိုကရေစီရဲ့အခြေခံအနှစ်အရသာဖြစ်တဲ့လွတ်လပ်စွာပြောဆိုရေးသားခွင့်ဆိုတဲ့အချက်ကိုအကြီးအကျယ်ထိခိုက်နေတဲ့ပုံမှန်66ကားကြီးမရှိသင့်ဘူးလို့ဝေဖန်ထောက်ပြနေကြပါတယ်။ဒါပေမဲ့တက်မတော်ကိုတယောစာရေးသားမှုနဲ့ The Voice Editor ချုပ်ဦးကျော်မင်းဆွေနဲ့အတူဆောင်းမရှင်ဗြိတိရှ်ကိုကိုမောင်တို့ကိုပြီးခဲ့တဲ့တောက်ကြနေ့ကပဲပုံမှန်66ကားကြီးနဲ့ဖမ်းဆီးထားပါတယ်။တရင်းနဲ့စာနယ်ဇင်းလွတ်လပ်ခွင့်အနေဆုံးစီးရဲမှရှိခဲ့တဲ့မြန်မာနိုင်ငံအတွက်ဒီမိုကရေစီအစိုးရလက်ထက်မှာသတင်းလွတ်လပ်ခွင့်တွေကိုသတင်းမီဒီယာဥပဒေတွေနဲ့ပြဋ္ဌာန်းရင်ဆိုင်နိုင်ဖို့ကြိုးစားပေမဲ့လက်တွေမှာအစိုးရတက်မတော်နဲ့အတူအုပ်ချုပ်ရေးအာဏာပိုင်အဖွဲ့အစည်းတွေဟာသူတို့ကိုကာကွယ်နိုင်ဖို့အတွက်ပုံမှန်66ကားကြီးကိုပို့ပြီးတော့တုံးပြလာတာတွေ့ရတယ်လို့မြန်မာစာနယ်ဇင်းတမကခေါင်းဆောင်ဦးစောတက်ထွေးကထောက်ပြပါတယ်
။ဒီသတင်းမီဒီယာအလုပ်ကိုလုပ်ကိုင်နေသူတွေဟာသတင်းမီဒီယာဥပဒေနဲ့ပဲတာဝန်ခံမှုတာဝန်ယူကြနေပြီးရင်ဆိုင်နိုင်ဖို့ကျွန်တော်တို့လုပ်ခဲ့တာပါ။ဒါပေမဲ့လက်တွေမှာသတင်းမီဒီယာသမားတွေဒီဆိုင်ရတဲ့ဟာကသတင်းမီဒီယာဥပဒေတွေနဲ့မဟုတ်တော့ဘဲနဲ့နောက်ပြီးတော့ကျွန်တော်အပြည့်အချက်မှုပုံမှန်900လို့အရာမျိုးတွေမဟုတ်တော့ဘဲနဲ့66ကားကြီးဆိုတာဖြစ်လာတယ်။အုပ်ချုပ်တဲ့ရန်နီယာမက်ကနီဇင်ကနေပြီးတော့မှပြန်လည်ပြီးတော့သူတို့ self defense လုပ်ဖို့အသုံးချတဲ့ပုံမှန်ဖြစ်သွားတယ်။အရင်တော့ကဘောနာဝတအစိုးရခေတ်ကဟိုနိုင်ငံရေးသမားတွေကိုအပြစ်မရှိအပြစ်ရှာဖမ်းကြည့်ရင်ကျွန်တော်တို့က9ညပုံမှန်တက်လိုက်တယ်လို့ပဲပေါ့လေ။အခုအဲ့လိုမျိုးကျွန်တော်တို့ကရင်ဆိုင်နေရတယ်။အဲ့လိုရင်ဆိုင်နေရတဲ့အပေါ်မှာကျန်ရည်ဝင်ကြီးအနေနဲ့ဘာမှဒီအပေါ်မှာကျွန်တော်တို့တုံ့ပြန်ဆောင်ရွက်နိုင်ခြင်းမရှိပါဘူး။ဒါကြောင့်လက်ရှိကျွန်တော်တို့ပြီးခဲ့တဲ့ရပိုင်းတွင်ရပဲကျွန်တော်တေယောစာရေးသားမှုကြောင့်ကျွန်တော်တို့ voice editor ချုပ်နဲ့ရေးသားတဲ့သူကိုအခုလို့ရှိရင်အမှတ်ကမရတဲ့အချိန်ဒီတရားကိုရေးဆန်နေပြီမကြရင်သူတို့အင်းစင်တော်ပို့တော့အဲ့တော့ဒါမျိုးပဲဆက်ဆက်ပြီးတော့ဖြစ်နေအောင်မယ်ဆိုရင်တော့မီဒီယာလွတ်လပ်ခွင့်ပြန်ပြသွားဖို့ရှိတယ်လို့ကျွန်တော်ယူဆပါတယ်
။ Internet online အသုံးပြုတိုင်းတက်ဆိုင်နေတဲ့ပုံမှန်66ကားကြီးကိုပြင်ဆင်တာဒါမှမဟုတ်ရင်လုံးဝဖြတ်သိမ်းပစ်တာတွေကိုလှုပ်ဖို့တောင်းဆိုနေကြပေမဲ့လက်ရှိအစိုးရဟာပြင်ဆင်ဖြတ်သိမ်းဖို့ထက်အရေးယူဖို့ကိုပိုပြီးတော့စိတ်အားထက်သန်နေပုံမြင်ရတယ်လို့မော်ကွန်မဲဂဇင်းရဲ့အက်ဒီတာဦးဇေယျလှိုင်ကပြောပါတယ်။ဒီပုံမှန်ဟာအရင်သမရဟာဦးသိန်းစိန်လက်ထက်မှအတီးပြုတ်ပြတ်ထန်းခဲ့ပေမဲ့အခု NLD အစိုးရလက်ထက်မှအရေးယူတာပိုပြီးတော့များနေတယ်လို့ထောက်ပြပါတယ်
။တကယ်တမ်းကို့မှာပြစ်ဒဏ်ရှိလားမရှိလားအပြစ်မှုရောက်လားမရောက်လားဆိုတာထုတ်ချင်ခွင့်မရခင်ဖမ်းချုပ်ခွင့်ရှိနေတယ်အဲ့ဥပဒေမျိုးမျိုးလို့ကျွန်တော်တို့ကမရှိတဲ့မှာကြော်လေတကယ်လို့ဒါအဲသူ့ရဲ့ပြောဆိုရေးသားမှုတစ်ခုမှာတစ်ဖက်သားကိုတကယ်ထိခိုက်နေတာစီလေလို့တရားတော်ကဆုံးမချက်ချပြီးရင်တော့အဲဒါတမျိုးပေါ့နော်အခုကအဲ့လိုမျိုးထုချေခွင့်တော့မရှိသေးဘူးလေချက်ချင်းဖမ်းချုပ်ခွင့်ရှိနေတဲ့ဒီဥပဒေကိုအများဆုံးပြင်ဆင်ဖြတ်သိမ်းသင့်တယ်လို့ကျွန်တော်တို့အရင်ကအဲကျွန်တော်ဒီပေါ်လေးမှာလည်းပြောတယ်နော်လှုပ်ရှားမှုလည်းကျွန်တော်လုပ်နေဒါပေမဲ့လက်ရှိချိန်ကြီးတော့ဒါကြီးကမရွေ့သေးဘူးပေါ့နော်ဒီပုံမှာကဥပဒေလက်ထက်မှာလုပ်ခဲ့တဲ့ပုံမှာပေါ့နော်ဒါပေမဲ့အဲ့ဒီခေတ်သုံးကဒီပုံမှန်နဲ့တရားစွဲခံရတာခုနှစ်မှုပဲရှိတယ်။အဲဒီတော့မှတည်တံ့ချမှတ်ခံရ၅ခုရှိတာပေါ့နော်။ဒါပေမဲ့ဒီဘက်ခေတ်ကျတော့ကျွန်တော်ပြီးခဲ့တဲ့မေလဆင်းကြီးဆိုတော့အခုတော့အလုံးပေါင်း59ခုဖြစ်လာပြီ။အဲဒီမှာပြန်ကြည့်လို့ရှိရင်အစိုးရအဖွဲ့ဝင်တွေလွှတ်တော်ကိုယ်စားလှယ်တွေကနေလူမှုပြန်တရားစွဲမှုတွေတော်တော်များများပါနေတာအဝေါ်စရာတွေ့ရလိမ့်မယ်။လက်ရှိအစိုးရနဲ့လွှတ်တော်နဲ့လက်ရှိအာဏာပိုင်အဖွဲ့အစည်းတွေကဒီဥပဒေကိုကျွန်တော်တော်တော်လေးကိုအားသာတွေ့နေပုံရတယ်။လူမှုကိုအလိုအချိန်ကြီးဒုက္ခပေးနေတဲ့ဥပဒေမျိုးကိုပြင်ဆင်ဖြတ်သိမ်းမှုလူမှုကရွေးချယ်ထားတဲ့လွှတ်တော်မှာကိုအစိုးရမှာကိုအခုရှိတယ်။အဲ့တော့ဆူကကပြည်သူတက်မတော်လို့ပြောနေတဲ့လူကပါဒါမျိုးကိုထပ်ပြီးတုံးချတဲ့ခါကျတော့ကျွန်တော်လူလူမှာကအားကိုးစရာလူမရှိသူမရှိဖြစ်သွားတဲ့ပုံစံပေါက်နေတယ်
။အခုဆိုရင်ဆက်သွယ်ရေးဥပဒေပုံမှန်66ကားကြီးဟာသတင်းသမားအတွက်သာမကလူအဖွဲ့အစည်းတစ်ခုလုံးကိုချိန်ချောက်နေတဲ့ပုံမှန်ဖြစ်နေပြီလို့ယူနစ်ခေမဂ္ဂဇင်းရဲ့အက်ဒီတာချုပ်ဦးသက်စင်ကလည်းမြင်ပါတယ်
။66ကားကြီးကအဓိကတော့ကျွန်တော်လူအဖွဲ့အစည်းတစ်ခုလုံးအတွက်ဆိုရင်ပို့ပြီးတော့ရေးပါတာပေါ့နော်။ဘောတော့လကောင်းတက်မတော်ဆို၎င်းတနေ့ဟောနော်အဖွဲ့စည်းပေါ်မှာတရားရေးတော်၎င်းသူတို့တွေဟိုကျွန်တော်တို့ကနေပြောဝေဖန်ဆန့်စစ်လို့မရဘူးပြောလို့မရဘူးဆိုရင်ကျွန်တော်တို့ကအစိုးရလို့ပြနေတက်မတော်လို့ပြနေတရားရေးအဖွဲ့စည်းရဲ့လို့ပြနေအကုန်လုံးကျွန်တော်ကောင်းပါသည်ပဲလုပ်နေရမှာပေါ့အဲ့ဒါဆိုရင်ပြည်သူကအမှန်မသိဘူးဒီလိုပြည်သူကသတင်းမှန်မရဘူးသူ့ဖွဲ့စည်းမှာဖြစ်ဖြစ်နေတဲ့အရာတွေကိုတကယ်မှန်မသိရဘူးဆိုလို့ရှင်တိုင်းပြည်ကမကောင်းဘူးပေါ့ဗျာကျွန်တော်တို့ဒီပြီးခဲ့မဆာနဆာချုံကလည်းဒီကိစ္စနဲ့ပဲအတိုင်းညဘုံလဲခဲ့တာပေါ့နော်ဒါဟုတ်ကဆိုင်ရာတာဝန်ရှိသူတွေအစိုးရအဖွဲ့အားတက်မတော်တာဝန်ရှိသူတွေအကုန်လုံးကဒါလေးကိုစဉ်းစားဆင်ခြင်တင်နေတဲ့နောက်တစ်ခုကလည်းအခုဒီလိုဆိုဖြစ်တဲ့ကိစ္စကိုပြောရမယ်ဆိုလို့ရှင်လဲဒါတယောစာကတယောစာဆိုတော့ကဖြစ်ဆက်ဆံမှာရှိခဲ့တယ်တယောစာဆဲတာမဟုတ်ဘူးပုဂ္ဂိုလ်ကြီးထိကောင်လူကလည်းပုံတယောစာအဲ့မှာရှိနေတဲ့အလွန်လဲချော်ဖြစ်နေတဲ့ကိစ္စတွေကိုဝေဖန်ထောက်ပြပြီးတော့ဟာတာလုပ်တဲ့ဟာပဲဖြစ်တယ်ဒီနေ့တခြားရှိတဲ့လူဝန်မှုမျိုးတွေကိုလက်ခံလက်သက်ဆံတင်တယ်ဒါကပြောလို့ရှင်တော့ဒါရိုးတောင်းမှုမရှိဘူးပြန်လို့တော့အပြန်အချင်းချောက်ချင်းနဲ့ဆိုရဲသဘောထားကြီးပါလို့ကျွန်မြင်တ
ယ်မြမသတင်းပညာသိပ္ပံသင်တန်းကျောင်းရဲ့ညွှန်ကြားရေးမှူးဦးစိန်ဝင်းကတော့အစိုးရလွှတ်တော်တက်မတော်အစရှိတဲ့အာဏာပိုင်အဖွဲ့အစည်းတွေဟာ ဆက်သွယ်ရေးပုံမှန်66ဂါကြီးနဲ့အေးအယူနေရတာကိုတာယာနေတယ်လို့သူမြင့်ချောင်းဝေဖန်ပါတယ်
66ဂါကြီးကိုဒီအာနာပိုင်းတွေအကုန်လုံးပေါ့အာနာပိုင်းတွေလို့ဆိုတဲ့နေရာမှာအစိုးရကောလွတ်တော်ကောစစ်တပ်ကောအကုန်လုံးကတာယာနေတာသူတို့ဝေဖန်မဲ့လူတွေကိုမဝေဖန်ကြဲအောင်ဆိုတဲ့ဟာလောက်တာသူတို့အကြောင်းပြဆိုတော့ဒီဟာကိုပြင်လိုက်လို့ရှိရင်တိုင်းပြည်လှုပ်လာမယ်မဆူစုပူလာမယ်တကယ်ကြတော့တိုင်းပြည်စုပူမှာဟိုအာနာပိုင်းတွေဆိုရင်လေဆိုတာအာနာရှိတဲ့လူတွေဆိုရင်လေဆိုတာကျွန်တော်တို့သာမန်ပြည်သူတွေအစင်းသားလူတန်းသားပိုတောင်းကြောက်သေးတယ်။ဒါဖြစ်လို့ဆိုတော့ဟိုငတ်ပြာကြည့်အဲ့ဒီလူတန်းသားအရင်ငတ်တာကိုအဲ့ဒီလွတ်တော်ကိုယ်စားလှယ်တွေကလည်းဆိုတာအစိုးရဆွဲလိုက်နဲ့အပီးပီးဆွဲနေကြတာနောက်ဆုံးတော့လေတိုင်းပြည်မှာလွတ်လပ်စွာပြောဆိုရေးသားထုတ်ဝေခွင့်ဆိုတဲ့ဟာကိုဟိုကွယ်ပြောက်စေတဲ့အနေထားလာဖြစ်တာပါ
။တမရော်ဟာဒီမိုကရေစီလမ်းကြောင်းမှာတည်တံ့သွားနေတယ်လို့သူမြင့်ကျောင်းဥစော်သက်ထွေးကပြောပါတယ်။အလုံးကိုချင်းချောက်နေတဲ့ဆက်သွယ်ရေးဥပဒေပုံမှန်66ဂါကြီးကိုပြင်ဆင်ဖြတ်သိမ်းနိုင်မှုဆိုရဟာလွှတ်တော်ကအခရာကြနေပေမဲ့ NLD အများစုရှိတဲ့လွှတ်တော်တွေမှာ66ဂါကြီးနဲ့ပတ်သက်လို့အတက်တရော်ဆွေးနွေးတာမရှိဘူးလို့ပြောပါတယ်
။တို့ကလက်ရှိဒီမိုကရေစီလမ်းကြောင်းကိုချစ်တဲ့နေဆိုမဲ့စစ်တပ်ဟာမတိရမတွရတဲ့ institution တစ်ခုဖြစ်မီဒီယာသမားတွေနားလည်သဘောပေါက်အောင် message ပေးနေတယ်လို့ယူဆပါတယ်။အနာရပါတီကနေပြီးတော့အုံနဲ့ချင်းနဲ့ကြိုးစားမှုမတွေ့ရပဲနဲ့အဲ့ဒီထဲမှာတော့တူးစားနူးစားနေပြီးတော့မှ66နဲ့ပတ်သက်ပြီးတော့ဟိုပြင်ဆင်မှုကြိုးစားတာမျိုးရှိတယ်။သို့တော့ဟိုကျွန်တော်တို့ဒီစွတ်တော်မှာအများဒီအများစုဆောင်မထားတဲ့ NLD စွတ်တော်ကိုယ်စားလှယ်အများစုကအုံနဲ့ချင်းနဲ့ဓာကြီးကိုပြုပြင်ဖို့ဒါမှမဟုတ်ရင်ကြောင်းလဲဖို့အတွက်ကြိုးစားတာတော့မတွေ့ရပါဘူး။
နိုင်ငံသားတိုင်းရဲ့အခြေခံအခွင့်အရေးဖြစ်တဲ့လွတ်လပ်စွာပြောဆိုရေးသားခွင့်တွေကိုရပ်တန့်သွားစေတဲ့ဒီဆက်သွယ်ရေးပုံမှန်နဲ့အရေးယူတာတွေမလုပ်ဖို့သတင်းမီဒီယာကောင်စီကိုယ်တိုင်ကအစိုးရကိုတင်ပြတောင်းဆိုနေပေမဲ့မအောင်မြင်ဘူးလို့သတင်းမီဒီယာကောင်စီဝင်ဦးမြင့်ကျော်ကရှင်းပြပါတယ်
။တက်နိုင်ပြီးသတင်းဖော်ပြမှုတွေနဲ့ပတ်သက်တဲ့ဟာအကဲအသေးပြက်တယ်လို့ဘာလို့ယူဆလို့ရှိရင်ပေါ့နော်။သတင်းမီဒီယာဥပဒေကိုသုံးဖို့ကောင်စီကအမြဲတမ်းကြံပြူတယ်။အဲ့ဒါလည်းတိုက်တွန်းတယ်။ဒါပေမဲ့အစိုးရတို့တက်မတော်တို့သူတို့ကအဲ့ဒါတွေကိုဟိုအလေးမထားလေးမထားဆိုတာပေါ့။သူတို့ကအဲ့လိုမျိုးဝေဖန်တဲ့ဟာမျိုးတွေအတီးပြက်တယ်လို့ဟာမျိုးတွေထင်တဲ့ဟာမျိုးတွေကိုသူတို့ကပြင်းပြင်းထန်ထန်အပြစ်ပေးကျင်တဲ့ဟာကအဲ့ဒီ6ယောက်ကကြီးနဲ့ဆွဲဖို့အမြဲတမ်းကြိုးစားတယ်။နောက်ဟိုတကယ်တမ်းကျရင်တော့တုံးနဲ့ရည်ရွယ်ချက်လည်းမကောင်းဘူး။နောက်ကဥပဒေကိုနှက်ကိုကလည်းမကောင်းဘူးပေါ့နော်။နှစ်ခုလုံးကျွန်တော်တို့အဲ့လိုပြောရမှာပဲ
။ NLD အစိုးရအနေနဲ့သတင်းလုပ်ငန်းတွေသတင်းသမားတွေနဲ့ယဉ်နှီးနားလည်မှုကလည်းအားနည်းတယ်လို့ဦးစိန်ဝင်းကထောက်ပြပါတယ်
။ကျွန်တော်တို့ရဲ့လွတ်လပ်စွာပြောဆိုချင်တာကိုရရှိမယ်။ဟဲ့လား။တမ်းပြီးအတွက်ပို့ပြီးတော့လွတ်လပ်လာမယ်ပို့ပြီးတော့ဖွံ့ဖြိုးတိုးတက်မှုတွေဖြစ်လာနိုင်မယ်လွတ်ဆောင်နိုင်မယ်လို့ဆိုပြီးတော့ရွေးချယ်လိုက်တာဒါပေမဲ့ဒီဆိုရကအဲ့ဒီဟာတွေကိုအနာလဲရလာရောဟေးငါတို့မင်းတို့ဥပဒေကိုလိုက်နာဖို့လိုတယ်ဥပဒေအထင်းကိုရှိမှဆိုတော့အရင်စစ်အုပ်ချုပ်ရေးကာလပြောဆိုတဲ့ပုံစံမျိုးနဲ့ပြန်ပြီးတော့လှုပ်လာခဲ့တော့အန်ဟောတင်စရာတော့ကောင်းတယ်အဲ့တော့ဘာလုပ်ကြမလဲဆိုတော့ကျွန်တော်တို့အနေနဲ့ကတော့ဒီဟာတွေကိုဝေဖန်ရမယ်နောက်ပြီးတော့နော်သတင်းသမားတွေကစီစီလုံးလုံးနဲ့ဒါတွေကိုကန့်ကွက်ပြောဆိုသွားမှာပဲ
NLD ပါတီဦးဆောင်တဲ့အစိုးရတက်လာပြီးတဲ့နောက်အစိုးရပိုင်းသတင်းမီဒီယာတွေမှာသတင်းတင်ပြပုံတချို့ပြောင်းလဲသွားတာကလွဲရင်သတင်းမီဒီယာလွတ်လပ်ခွင့်တွေကတော့ဘာမှတိုးတက်ပြောင်းလဲလာတာမရှိဘူးလို့သတင်းမီဒီယာကောင်စီအဖွဲ့ဝင်ဦးမြင့်ကျော်ကထောက်ပြပါတယ
်ဥပဒေပိုင်းဆိုင်ရာတွေမှာလည်းတိုးတက်မှုအပိုင်းကတော်တော်လေးနှေးကွေးတာတွေ့ရတာပေါ့နော်ဟိုဥပမာရုပ်တံဥပဒေတော်တော်လေးအချိန်ကျန်ကြတယ်ပေါ့နော်ဒီနောက်ကတော့ဥမာသတင်းဌာနတွေရက်တီရေတို့အဲ့လိုမျိုးကြော်ညာကိစ္စတို့အဲ့လိုမျိုးတွေမှာလည်းနိုင်ငံပိုင်မီဒီယာကပြိုင်မဲ့လို့ဖြစ်ပြီးတော့အခုချက်ကြီးဆိုရလဲအပေါ်စီးယူတော့အဲ့ဒီပိုင်းမှာလည်းဆိုရကကျွန်တော်တို့မျှော်လင့်သလောက်ကိုကူညီမှုတွေပေးတာမျိုးတွေမတွေ့ရပါဘူး။အဲ့ဒီဆိုရအနေနဲ့မီဒီယာကိုဟိုလိလိရှုထားတယ်လို့ကျွန်တော်တို့ခံစားရတာပေါ့နော်။ကျွန်တော်တို့သတင်းသမားတွေဘက်ကလည်း NLD ဆိုရလက်ထက်မှာအရင်ချက်ကိုပို့ပြီးတော့ဟိုလွတ်လပ်ခွင့်ရလာမယ်လို့မျှော်လင့်ထားတဲ့အချိန်မှာအဲ့လိုမရလာတော့ကျွန်တော်ဒီသတင်းမီဒီယာလောကဘက်ကဟိုအရင်ကလောက်တော့မမြင်ရဘူးလို့ခံစားရတဲ့ဟာမျိုးတွေလည်းရှိတယ်။စစ်စစ်ကြကြပြောရရင်တော့အမှုတွေများလာတာတော့အမှန်ပဲပေါ့နော်။ဟိုလွတ်လပ်ခွင့်ကတော့ပိုဆိုးသွားတယ်လို့တော့မဟုတ်ဘူး။ဒါပေမဲ့ဘာမှတိုးတက်မလာဘူးလို့တော့ကျွန်တော်ကတော့အဲ့လိုခံစားရတယ်သူ
က။ဒါကတော့ဆက်သွယ်ရေးဥပဒေပုံမှန်66ဂါကြီးအပေါ်သတင်းမီဒီယာလွတ်လပ်ခွင့်ဥဆောင်နေသူတချို့ရဲ့အမြင်နဲ့သုံးသပ်ချက်ကိုနှာစင်ခဲ့ရတာပါရှင်။စစ်မှန်တဲ့ဒီမိုကရေစီကိုတွားမယ်ဆိုရင်သတင်းမီဒီယာလွတ်လပ်ခွင့်ရှိဖို့လိုအပ်ပါတယ်။တကယ်တော့မြန်မာနိုင်ငံမှာတည်နေတဲ့စာနယ်ဇင်းလွတ်လပ်ခွင့်ဒီစိတ်တုံးခဲ့တာနှစ်အတော်ကိုကြာမြင့်ခဲ့ပါပြီ။ဒီမိုကရေစီစနစ်မှာလူမှုအနေနဲ့မှန်မှန်ကန်ကန်ဆုံးဖြတ်ချက်တွေချနိုင်ဖို့အတွက်တည်အချက်အလက်မှန်တွေကိုပေးနိုင်ဖို့အရေးကြီးတယ်လို့အစိုးရနဲ့အတူအာဏာပိုင်အဖွဲ့အစည်းတွေရဲ့ကူညီမှုတွေအပြင်ပွင့်လင်းမြင်သာပြီးတော့တည်ထုတ်ပြန်ပေးဖို့လိုလိုလားလားရှိတဲ့အစိုးရတရက်ဖြစ်ဖို့လိုအပ်တယ်လို့ သတင်းမီဒီယာလွတ်လပ်ခွင့်အဖွဲ့ကြီးတွေကလည်းထောက်ပြနေကြပါတယ်ရှင်။